မြန်မာနိုင်ငံမှာအစိုးရပြောင်းလဲကိုအခက်အခဲမရှိစွာဆောင်ရွက်နိုင်ခဲ့ပေမဲ့ရိုဟင်ဂျာမွတ်စလင်တွေအပါအဝင်ဘာသာရေးလူနည်းစုတွေနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်ဘာသာရေးအရာဖိနှိပ်ချုပ်ချယ်မှုတွေရှိနေဆဲဖြစ်တဲ့အတွက်မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ပွဲရနိုင်ငံအဖြစ်သတ်မှတ်ကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကပို့ထုတ်နေမှာထုတ်ပြန်တဲ့နှစ်ပတ်လည်အစီအစဉ်ဆောင်မှာဖော်ပြထားပါတယ်အပြည့်အစုံကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းသမိုင်းဝင်အစိုးရအပြောင်းလဲကိုအခက်အခဲမရှိစွာလှုပ်ဆောင်နိုင်ခဲ့ပေမဲ့ဘာသာရေးဆိုင်ရာဖိနှိပ်မှုတွေကတော့ရှိနေဆဲဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကပို့ထုတ်နေမှာထုတ်ပြန်တဲ့နှစ်ပတ်လည်အစီအစဉ်ဆောင်မှာဖော်ပြထားတာဖြစ်ပါတယ်။လက်ရှိအစိုးရအသစ်လက်ထက်မှာလည်းရိုဟင်ဂျာမွတ်စလင်တွေနဲ့ဘာသာရေးလူနည်းစုတွေအပေါ်ဖိနှိပ်မှုတွေဆက်လက်ဖြစ်ပေါ်နေသေးတဲ့အတွက်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အရာအထူးစိုးရိမ်ပွဲရာနိုင်ငံ CPC Country of Particular Concern အဖြစ်ဆက်လက်သတ်မှတ်ထားကြောင်း2016ခုနှစ်အတွက် USCIRF ကထုတ်ပြန်တဲ့နှစ်ပတ်လည်အစီအစဉ်ခန်းစာမှာဖော်ပြထားပါတယ်။အဲဒီလိုသတ်မှတ်ရတာဟာမြန်မာနိုင်ငံအတွင်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေတိုးတက်လာခြင်းမရှိတဲ့အတွက်ဖြစ်ကြောင်း USCIRF ရဲ့အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာအကြီးအကဲမူဝါဒရေးရာသုတေသီတီနာမတ်ဖတ်ကပြောပါတယ်
။ Unfortunately, conditions for religious freedom in Burma have not improved from 2016 to
အစိုးရတဲ့ပြောင်းသွားခဲ့သည့်အချိန်မြန်မာနိုင်ငံတွင်ကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာအခုအစီရင်ခံစာထုတ်ပြန်တဲ့2016နဲ့2015ခုနှစ်ကြားတိုးတက်ပြောင်းလဲခြင်းမရှိခဲ့ပါဘူး။တိုင်းရင်းသားတွေနဲ့ဘာသာရေးလူနည်းစုတွေအပေါ်အရင်အစိုးရလက်ထက်တုန်းကရောအခုအစိုးရလက်ထက်မှာပါအကာအကွယ်ပေးတာမျိုးမရှိခဲ့တယ်လို့နိုင်ငံတကာကသတ်မှတ်ထားတဲ့လူ့အခွင့်အရေးစံချိန်စံညွှန်းတွေကိုလည်းလိုက်နာတာမရှိခဲ့ပါဘူး။ဒါကြောင့်လဲနိုင်ငံရင်းနဲ့အစိုးရဘက်မှာအပြောင်းလဲတွေဖြစ်ခဲ့ပေမဲ့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဘက်မှာတော့တိုးတက်ပြောင်းလဲမှုမရှိတာကိုတွေ့နေရတာဖြစ်ပါတယ်။အနာဂတ်အတွက်မျှော်လင့်ချက်ကောင်းတွေရှိပေမဲ့လက်ရှိရေဒိုကာလမှာတော့တိုးတက်ပြောင်းလဲမှုတွေမတွေ့ရသေးပါဘူး
။ဒါ့အပြင်ခရီးယံဘာသာဝင်တွေဟာလည်းလူသိရှင်ကြားဝတ်ပြုမှုတားမြစ်ခံရပြီးဗောဓဘာသာအတွင်အာရမကူးပြောင်းစေခိုင်းခံနေရတဲ့အကြောင်းအနေဒီအစိုးရအနေနဲ့လွတ်လပ်စွာကိုယ်ကွယ်ခွင့်အပေါ်ချိုးဖောက်မှုတွေကိုအခုချိန်ထိထိရောက်စွာကင်တော်နိုင်ခြင်းမရှိတဲ့အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေ IRFA အရအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင်ကအခုလိုအထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်သတ်မှတ်ရခြင်းဖြစ်ကြောင်း USCIRF အစီရင်ခံစာမှာဖော်ပြထားပါတယ်။ USCIRF ရဲ့အခန်းကဏ္ဍဟာအမေရိကန်အစိုးရကိုအကြံပေးရတဲ့အဖွဲ့အစည်းဖြစ်တာကြောင့် policy ချမှတ်ရေးကိစ္စတွေကိုတော့အစိုးရကပဲလှုပ်ဆောင်တယ်လို့လည်းတီနာမတ်ဖတ်ကပြောပါတယ်။USCIRF အနေနဲ့ကတော့မြန်မာနိုင်ငံအတွင်းကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုနှစ်စဉ်အမေရိကန်နိုင်ငံသားရေးဌာနကိုတင်ပြခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်မှုဆိုင်ရာအထူးစိတ်ဝင်ဝယ်နိုင်ငံအဖြစ်နိုင်ငံသားရေးဌာနကနားလည်သဘောပေါက်ထားကြောင်းလဲတီနာမတ်ဖတ်ကပြောပါတယ်။ USCIRF ကအခုနှစ်မှာအမေရိကန်အစိုးရထံအကြံပြုထားတဲ့အချက်တွေကိုလဲတီနာမတ်ဖတ်ကအခုလိုဆက်ပြောပြပါတယ
်။ We're asking the US government toencourage Burma's government to make sure that religious freedom and
မနက်ငယ်မှာလက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဘာသာရေးလွတ်လပ်ခွင့်ကိစ္စကိုလည်းထည့်သွင်းဆွေးနွေးကြဖို့အတွက်အမေရိကန်အစိုးရထံကိုကျမတို့အကြံပြုထားပါတယ်။အနာဂတ်မြန်မာနိုင်ငံအတွက်လက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာဘလောက်အရေးပါတယ်ဆိုတာကိုကျမတို့နားလည်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကြေညာစာတမ်းမှာအမှားခံထားတဲ့အတိုင်းဘာသာရေးလွတ်လပ်ခွင့်ဟာလည်းအခြေခံအကျဆုံးလူ့ခွင့်ရေးဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စကိုငြိမ်းချမ်းရေးဆွေးနွေးမှုမှာပါဝင်လာအောင်လို့ကျမတို့ကပြောနေတာပါ။ဒါ့အပြင်တခြားအကြံပြုထားတဲ့အချက်တွေကတော့ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကိုလူသားချင်းစာနာအကူအညီတွေပေးပို့နိုင်ရေးနဲ့ပြည်ရင်းပြည်ပကသတင်းမီဒီယာတွေတွားခွင့်ပြုရေးအတွက်ထည့်သွင်းတောင်းဆိုထားတယ်လို့ရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွက်တိကျလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ဆေးလွတ်မဲ့ကိစ္စကိုလည်းကျမတို့ကထောက်ခံပါတယ်။ရခိုင်ပြည်နယ်ထဲမှာဘာသာရေးလွတ်လပ်ခွင့်အပါအဝင်ကြီးမားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေပါတယ်။
မဘာတာနဲ့တခြားအမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့အုပ်စုတွေရှိနေတဲ့အပြင်လွတ်လပ်စွာယုံကြည်ကိုယ်ကိုယ်ခွင့်နဲ့သက်ဆိုင်တဲ့အခွင့်အရေးအပေါ်ချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံကိုအနီးကပ်စောင့်ကြည့်ဖို့လိုအပ်ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။မနှစ်2016ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာလည်းမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အရာအထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့တိုင်းရင်းသားပြည်သူတွေအားလုံးမိမိယုံကြည်ရာဘာသာတရားကိုလွတ်လပ်စွာကိုယ်ကိုယ်ခွင့်ရှိတာကိုမြင်တွေ့လို့ကြောင်းအိန္ဒိယနာပြည်နယ်အိန္ဒိယနာပလစ်မြို့ကအမေရိကန်ပြည်ထောင်စုတောင်ပိုင်းနှစ်ချင်းအတင်းတော်ကတင်းအုပ်ဆရာဒေါက်တာဖရီမန်ကပြောပါတယ်
ကျွန်တော်တို့တိုင်းပြည် PDP သားတွေအားလုံးလောလောလနဲ့ဘာသာရေးကူးကွယ်ခွင့်ရှိရမယ်နော်သူတို့နေထိုင်ရတာကျချမ်းမကျန်တာပြည်နေထိုင်ကြတာဖြစ်စစ်ချင်းတာပေါ့ဒါပေမဲ့ကိုယ်ဖြစ်နိုင်တဲ့ကတော့တကယ့်ကအစိုးရက policy ရဲ့ဥပဒေရဲ့နောက်စီမီစီကနေယူ PDP သားအားလုံးကလိုက်နိုင်တဲ့သူကျွန်တော်အပြောင်းအလဲအများကြီးလိုအပ်တည်တယ်နောက်ပြီးတော့ ပြည်သူလူထုတွေလည်းအရင်ကလိုဒီအစိုးရ policy တွေဒီသူတို့ရဲ့စိတ်နှလုံးသားသဘောထားတွေအများကြီးပြောင်းလဲလုပ်ဖို့တော့လိုအပ်ပါတယ်ဒါတနည်းအားမှာအစိုးရကဏ္ဍရှိတယ်နောက်ပြီးတော့တင်းရဲ့တခြားတနည်းအားမှာပြည်သူလူထုရဲ့ကဏ္ဍလည်းအများကြီးရှိတာပါဒါမွတ်စလင်ပဲပြည်ပြည်ဟိန္ဒူပဲပြည်ပြည်ခရစ်ယာန်ပဲပြည်ပြည်သူအနေကရတာဒီလိုလောလောဆယ်မှာရှိပဲ good time ခုပြီမှာဒီလိုလောလောလောမနီမနီနိုင်ပဲနေရတာတော့ဝန်ထဲဆရာကြီးကောင်းပါလေဒါတော့
မြန်မာနိုင်ငံမှာထိပ်ပိုင်းကအစိုးရ policy တွေပြုပြင်ပြောင်းလဲရုံနဲ့တင်မလုံလောက်ပဲအောက်ခြေမှာပါတရားဥပဒေစိုးမိုးမှုရှိလာမှဘာသာတရားတစ်ခုနဲ့တစ်ခုအပေါ်ဖိနှိပ်ချုပ်ချယ်မှုတွေလူများစုကအားနည်းတဲ့သူတွေအပေါ်နှိမ်ချဆက်ဆံတာတွေကင်းဝေးနိုင်မယ်လို့လည်းဒေါက်တာဟေမန်းကပြောပါတယ် USCIRF အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင်ကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီအခံစာမှာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်1996ခုနှစ်ကစလို့နှစ်စဉ်သတ်မှတ်ဖော်ပြလာခဲ့တာဖြစ်ပါတယ်ခင်ဗျာ